Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်း2019ခုနှစ်နိုဝင်ဘာလ17ရက်စနေနေ့ညနေ 6:00 အစီအစဉ်တွေကိုလိုင်းဒိုမီတာ 19.25 တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီမှာရှားဖောင်းပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင်
။ဒီမှာအေသနာကျော်ပါ။အမေရိကန်သမ္မတဒေါ်နယ်ထရမ့်မှာဗီယက်နမ်နိုင်ငံမှာထိပ်ပိုင်းခေါင်းဆောင်တွေနဲ့တွေ့ဆုံပြီးတဲ့နောက်နိုင်ငံတော်များစွာဆောက်ရွက်တဲ့ညနေပိုင်းမှာတော့ဟဝိုင်းမြို့တော်ကိုရောက်ရှိလာခဲ့ပါတယ်ရှင်။အရှိခေါ်အရှာနိုင်ငံများဖွဲ့အာဆီယံထိပ်သီးဆွေးနွေးပွဲအပအဝင်ဆက်ဆက်ဆွေးနွေးပွဲတွေတက်ရောက်ဖို့မြန်မာနိုင်ငံတော်အကြံပေးပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဒီကနေ့စနေနေ့မှာဖိလစ်ပိုင်နိုင်ငံကိုရောက်ရှိသွားပါတယ်။ဒီလိုမျိုးနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေဒီညနေပြောပြဖို့ရှိပါတယ်ရှားဖောင်းရှင်
။ကောင်းပါပြီရှင်။သတင်းတွေပြီးမှာတော့ချင်းပြည်နယ်အတွင်းရခိုင်တပ်အေအေနဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေပြင်းထန်တဲ့အတွက်ချင်းပြည်သူတွေတင်းရှောင်နေကြရတဲ့အကြောင်းနဲ့အတူနားဆင်ကြရမှာက
We can no longer tolerate these chronic trade abuses and we will not tolerate them.
အရှာဖ်စီဖိတ်ကုံတွယ်ရင်းနဲ့ပတ်သက်ပြီးအမေရိကန်သမ္မတဒေါ်နယ်ထရမ့်ပြောသွားတာပါ။ပြည်စုံကိုသတင်းတွေပြီးမှနားဆင်ကြရပါမယ်။ဒါပြင်အမေရိကန်သမ္မတကအမေရိကန်ပထမဆိုတဲ့နိုင်ငံခြားရေးမူဝါဒကိုချမှတ်ထားပေမဲ့ရခိုင်ပြည်နယ်အရေးကိုအလေးထားလှုပ်ဆောင်နေတဲ့အကြောင်းတခါလုံခြုံရေးကောင်စီဥက္ကဋ္ဌရဲ့မြန်မာအရေးကြေညာချက်ဟာရခိုင်ပြည်နယ်မြောက်ပိုင်းပြည်ထောင်ဖြေရှင်းရေးမှာအရေးပါတဲ့အကြောင်းကုလသမဂ္ဂအတွင်းမှူးချုပ်ရဲ့ပြောဆိုချက်တွေကိုပါနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမှတ်အေးသနာကျော်နဲ့ကိုရန်နိုင်တို့ပြောပြပေးပါမယ်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်မှာဗီယက်နမ်နိုင်ငံမှာထိပ်ပိုင်းခေါင်းဆောင်တွေနဲ့တွေ့ဆုံပြီးတဲ့နောက်နိုင်ငံတော်များစွာဆောက်ရွက်တဲ့ညနေပိုင်းမှာဟနွိုင်းမြို့တော်ကိုရောက်ရှိလာခဲ့ပါတယ်။မစ္စတာထရမ့်ကအာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှု APEC ထိပ်သီးညီလာခံကျင်းပတဲ့ဒဏ္ဍာရီမျိုးကနေပြီးတော့ရောက်လာတာဖြစ်ပါတယ်။အဲဒီအစည်းအဝေးအဆုံးမှာတော့လွတ်လပ်စွာကုန်သွယ်မှုနဲ့ဒေတာရင်းပို့ပြီးတော့နိမ့်နိမ့်ကက်ကက်လောက်ကိုင်ကြဖို့အားလုံးကသဘောတူကြောင်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုဒေသပထမဦးစားပေးသမ္မတထရမ့်ရဲ့မူနဲ့ပတ်သက်ပြီးတော့အဲ့ဒီကြေညာချက်မှာဘာမှအထည်မပြောထားပါဘူး။တောက်ကြနေတော့ကတော့သမ္မတထရမ့်နဲ့တရုတ်သမ္မတရှီဂျင်းပင်တို့ကအာရှဒေသရဲ့လွတ်လပ်စွာကုန်သွယ်မှုနဲ့ပတ်သက်လို့သူတို့နှစ်ဦးရဲ့လုံးဝချားနာတဲ့အမြင်တွေကိုသူတို့ရဲ့မိန့်ခွန်းတွေမှာအတိအထည်ထည့်ပြီးပြောကြားသွားခဲ့ကြပါတယ်။အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ရဲ့အမှုဆောင်တွေအစည်းအဝေးမှာတော့သမ္မတထရမ့်ကအာရှပစိဖိတ်ဒေသကနိုင်ငံတိုင်းနဲ့စီးပွားရေးလုပ်ဖို့အတွက်အမေရိကန်ကဆန္ဒရှိကြောင်းပြောသွားပြီးတော့21နိုင်ငံနဲ့ TPP သဘောတူညီချက်လိုမျိုးပစိဖိတ်သမုဒ္ဒရာတစ်ဖက်တစ်ချက်နိုင်ငံတွေရဲ့ကုန်သွယ်မှုသဘောတူညီမျိုးကိုတော့မလုပ်ပါဘူးလို့ညင်းသွားခဲ့ပါတယ်။ဒီသဘောတူညီမှုကိုသူသမ္မတတာဝန်ဆက်ပြီးတော့ယူပြီးကြတဲ့ကမကြခင်မှာပဲညင်းသွားတာဖြစ်ပါလိမ့်ရှင်။
အမေရိကန်ပြည်ထောင်စုကနှုတ်ထွက်လိုက်တဲ့ပစိဖိတ်ရဲဝန်နိုင်ငံများပူးပေါင်းဆောင်ရွက်မှုအဖွဲ့ TPP အဖွဲ့ဝင်နိုင်ငံတွေကကျန်17နိုင်ငံကကုန်သွယ်ရေးဝန်ကြီးတွေဟာစနေနေ့အစောပိုင်းကတော့အမေရိကန်နိုင်ငံမပါဘဲနဲ့ကုန်သွယ်ရေးသဘောတူညီမှုအတိတ်တရက်ကိုချုပ်ဆိုနိုင်ခဲ့ကြပါတယ်။ကနေဒါကုန်သွယ်ရေးဝန်ကြီး François Philippe Champagne ကတော့ဒီသဘောတူညီချက်ဟာလွန်ကိုတိုးတက်မှုရှိတဲ့သဘောတူညီချက်ဖြစ်တယ်ဆိုပြီးတော့အကုန်ပြုပြောကြလိုက်ပါတယ်။ဒီအဖွဲ့ကိုပစိဖိတ်ရဲဝန်နိုင်ငံများပူးပေါင်းဆောင်ရွက်မှုအဖွဲ့ TPP လို့အရင်တော့ခေါ်ဆိုခဲ့တဲ့ဒီဖွဲ့ဟာအခုခါမှာတော့အလုံးစုံပါဝင်မှုတိုးတက်မှုရှိတဲ့ Pacific ရေဝန်နိုင်ငံများပူးပေါင်းဆောင်ရွက်မှုအဖွဲ့ CPTPP လို့ခေါ်ဆိုသွားမှာဖြစ်ပါတယ်။လက်ရှိ American သမ္မတ Donald Trump သမ္မတအဖြစ်နဲ့ကျန်းသစ္စာချိန်ဆိုပြီးတဲ့နောက်မှာ American နိုင်ငံဟာ TPP သဘောတူစာချုပ်ကနေနှုတ်ထွက်ခဲ့တာဖြစ်ပါတယ်။ APEC အဖွဲ့ဝင်နိုင်ငံတွေကစီးပွားရေးအကြီးအကဲတွေနဲ့တောက်ချာနေကတွေ့ဆုံစဉ်ပြောကြားခဲ့တာမှာတော့သမ္မတ Trump ကနိုင်ငံဆိုင်ကုန်သွယ်ရေးသဘောတူညီချက်နဲ့ပတ်သက်ပြီးတော့သူ့ရဲ့ယက်တီချက်ကိုထပ်လောင်းပြောကြားခဲ့ပြီးတော့ဒေသရင်းကဘယ်နိုင်ငံနဲ့မဆိုတနိုင်ငံချင်းစီအလိုက်ကုန်သွယ်ရေးသဘောတူညီချက်တွေဆွေးနွေးဖို့ဆန္ဒရှိတယ်ဆိုပြီးတော့ပြောကြားခဲ့ပါတယ်ခင်ဗျာ
အရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံထိပ်သီးဆွေးနွေးပွဲအပအဝင်ဆက်ဆက်ဆွေးနွေးပွဲတွေတက်ရောက်ဖို့အတွက်မြန်မာနိုင်ငံတော်အကြံပေးပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဒီကနေ့စနေနေ့မှာပဲဖိလစ်ပိုင်နိုင်ငံကိုရောက်ရှိသွားခဲ့ပါတယ်အဲ့ဒီမှာဆွေးနွေးပွဲတွေတက်ရောက်တဲ့အခါမြန်မာနိုင်ငံရခိုင်မြောက်ပိုင်းဒေသပြည်ပခါတွေကြောင့်ရိုရင်ဂျာ၆သိန်းကျော်တစ်ဖက်နိုင်ငံကိုထွက်ပြေးရတဲ့ကိစ္စနဲ့ပတ်သက်လို့ဖြေရှင်းဖို့အတွက်နိုင်ငံတကာခေါင်းဆောင်တွေဖိအားပေးလာကြမှာနဲ့ကြုံရမယ်လို့ခန့်မှန်းရပါတယ်။နိုဝင်ဘာ13ရက်နေ့နဲ့14ရက်နေ့တို့မှာကျင်းပမယ့်နှစ်ရက်ကြာအာဆီယံထိပ်သီးအစည်းအဝေးအတွင်းမှာအာဆီယံ10နိုင်ငံခေါင်းဆောင်တွေကတရုတ်ဂျပန်နဲ့အမေရိကန်ပြည်အောင်စုတို့အပါအဝင်ကမ္ဘာ17နိုင်ငံကခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်။ဒါဟာအမေရိကန်သမ္မတဒေါ်နယ်ထရမ့်ဒီစည်းဝေးကိုပထမဦးဆုံးချိန်တက်ရောက်လာတာလည်းဖြစ်ပါတယ်။အာရှ၅နိုင်ငံခီးထွက်နေတဲ့သမ္မတထရမ့်ရဲ့ခီးစဉ်မှာအခုဖိလစ်ပိုင်နိုင်ငံကိုနောက်ဆုံးဝင်ရောက်တာဖြစ်ပြီးတော့ဒီမတိုင်ခင်ဝင်ရောက်ခဲ့တဲ့ဂျပန်၊တောင်ကိုရီးယား၊တရုတ်နဲ့ဗီယက်နမ်နိုင်ငံတို့မှာတော့ဒ ဒီသမရထရမြောက်ကိုရီးယားကနျူကလီးယားအစီအစဉ်ဖြတ်သိမ်းရင်အမေရိကန်ဖိအားပေးနေတာကိုထောက်ခံကြောင်းပြောကြားခဲ့ကြပါရဲ့ရှင်
အမေရိကန်နဲ့တောင်ကိုရီးယားနိုင်ငံဘူးတွဲစီလေးချင်းမှုကိုပစိဖိတ်သမုဒ္ဒရာနောက်ဖက်ချမ်းမှာ ဒီကနေ့စတင်လိုက်ပါတယ်ဒါပြင်အမေရိကန်ကလင်တင်စစ်တမောသုံးစင်းကလည်းဂျပန်နိုင်ငံကအကြီးဆုံးစစ်တမောနဲ့အတူမနေ့ကတနင်္ဂနွေနေ့မှာတရားစီလေးချင်းမှုတွေပြုလုပ်သွားမှာဖြစ်ပါတယ်ဂျပန်ပြည်နယ်ပြင်နဲ့အရှေ့တရုတ်ပြည်နယ်ပြင်မှာလုံးမဲ့ဒီစီလေးချင်းမှုကိုတော့ဂျပန်နိုင်ငံရဲ့အကြီးဆုံးရဟတ်ယာဉ်တင်သင်္ဘောနှစ်ဆင်းတွေကတစ်ဆင်းနဲ့အဆောင်သင်္ဘောနှစ်ဆင်းတို့လည်းပါ ဒီကနေ့ကျွန်တော်တို့ကြားရတဲ့သတင်းတွေကတော့ကိုရီးယားနိုင်ငံကနေတရုတ်တပ်တွေကိုအလင်းမြန်ထိတိယောက်ယောက်တပ်ဖြတ်နိုင်တယ်ဆိုတာကိုမြောက်ကိုရီးယားဆိုရကိုပြသဖို့ရည်ပြီးလုပ်ခဲ့တာဖြစ်ပါတယ်
အမေရိကန်ရဲ့လင်းဒင်စစ်သည်မော်ရီဟာF-18တိုက်လေယာဉ်ပါဝင်လင်းနေရာလောက်ကိုတင်ဆောင်နိုင်တာဖြစ်ပါတယ်မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးလက်နက်ချင်းချောက်မှုတွေကိုတိုးမြင့်ဟန်တာသွားနိုင်ဖို့နဲ့မြောက်ကိုရီးယားဘက်ကကျူးကျော်ရန်စမှုတွေကိုကာကွယ်နိုင်အောင်အသင့်ပြင်းတဲ့အနေနဲ့ရည်ရွယ်ပြီးတော့လှုပ်တာဖြစ်တယ်လို့တောင်ကိုရီးယားကာကွယ်ဝန်ကြီးဌာနကတော့ပြောပါတယ်ဒါ
ယူအေဗီကအတန်ညနေပိုင်းမြန်မာဘာသာစစ်စစ်လေးကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တန်ကနေဒေတာရင်းနဲ့နိုင်ငံတကာသတင်းတွေဆက်ပြီးတော့ပြောပြပေးသွားပါမယ်ရှင်။မြန်မာနိုင်ငံရခိုင်မြောက်ပိုင်းဒေတာမှာအဂုလာကုန်ပိုင်းကလေးကလူအုပ်စုနှစ်ခုကြားတကြောပြန်ဖြစ်ပွားခဲ့တဲ့ပြည်ပခါတွေကြောင့်မြန်မာနိုင်ငံကနေအိန္ဒိယ၊ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးကြတဲ့ရိုဟင်ဂျာဒုက္ခသည်တွေက၃ပုံတစ်ပုံကအထူးအကူအညီစောင့်ရှောက်မှုတွေလိုအပ်နေတဲ့အနေအထားမှာရှိတယ်လို့ကုလသမဂ္ဂကပြောကြားသွားပါတယ်။ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးကနေပြီးတော့ဒီဘင်္ဂလားဒေ့ရှ်ကကွန်ကြီးကယ်ဆယ်ရေးကော်မရှင်တို့နဲ့ပူးတွဲပြီးတော့ပြုလုပ်တဲ့စစ်တမ်းတွေအရအခုလိုမျိုးတွေ့ရှိရတာဖြစ်ပါတယ်။ဒီထွက်ပြေးကြတဲ့ဒုက္ခတဲ့မိသားစုတသိန်းကျော်ကိုထွက်ပြေးကြတဲ့ဒုက္ခတဲ့မိသားစုတွေကိုသူတေသနာလုပ်တဲ့သူပေါင်းစုစုပေါင်းဒီ100ကျော်ကနေပြီးတော့ဒုက္ခတဲ့စက္ကန့်တွေတစ်ခုဝင်တစ်ခုထွက်စစ်တမ်းကောက်ခံခဲ့တာဖြစ်ပါတယ်။ဒုက္ခတဲ့အများပြားကကိုယ့်နဲ့အင်္ဂါပိုင်းမှာချုံရင်းချက်တွေရှိနေတာမျိုးကလေးအများပြားကလည်းမိသားစုတွေနဲ့တကွဲတပြားဖြစ်နေကြတာမျိုးတွေဖြစ်နေတယ်လို့ UNHCR ပြောခွင့်ဆိုရေးရှိသူဒန်နီယာအက်စလမ်ခန်က VOA ကိုပြောကြားသွားပါတယ်။သူတို့တွေအားလုံးအတက်ကဲအထုကယူဆိုင်ပြုစုဆောင်ရှောက်မှုလိုအပ်နေပါတယ်လို့လည်းမစ်ခန်ကပြောပါတယ်။သူတို့အခုကောက်ခံရရှိတဲ့တရင်အချက်လက်တွေကိုလည်းအစိုးရအာဏာပိုင်တွေပြီးတော့တခြားလူမှုကယ်ဆယ်ရေးအဖွဲ့တွေနဲ့မျှဝေသွားမယ်လို့သူကပြောသွားခဲ့ပါတယ်ရှင်။
ဗင်နီဇွဲလားနိုင်ငံမှာဖြစ်နေတဲ့ပြဿနာတွေကနေလုံခြုံရေးချင်းချောက်မှုတွေဖြစ်မလာအောင်တားဆီးဖို့ရည်ရွယ်တဲ့အနေနဲ့ဗင်နီဇွဲလားနိုင်ငံနဲ့ဖက်သက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီမှာပုံမှန်မဟုတ်တဲ့စီးရဲတစ်ခုကျင်းပသွားဖို့အမေရိကန်နဲ့အီတလီနိုင်ငံတွေကပြင်ဆင်နေတယ်လို့ကုလသမဂ္ဂတာဝန်ရှိသူတွေကပြောကြားလိုက်ပါတယ်။ဒီကနေ့မှာပြုလုပ်မယ့်အဲ့ဒီစီးရဲကိုကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးနီကီဟေလီကဥက္ကဋ္ဌအဖြစ်ဦးဆောင်သွားမှာဖြစ်ပြီးတော့ဒီစီးရဲမှာကုလသမဂ္ဂရဲ့လူခွင့်အကြီးကဲဇာယီရက်ဟူစိန်နဲ့အမေရိကတိုက်နိုင်ငံများအဖွဲ့ကအတွင်းမှုချုပ်လူးဝစ်အယ်မာဂရိုတို့လည်းပါဝင်မှာဖြစ်ပါတယ်။ဒီအစည်းအဝေးကဗင်နီဇွဲလားနိုင်ငံကနိုင်ငံရေးပြဿနာကိုအဖြေရှာနိုင်ဖို့နဲ့နိုင်ငံရေးတင်းမာမှုတွေအတွင်းထိခိုက်သွားတဲ့သူတွေကိုလူသားချင်းစာနာတဲ့အကူအညီတွေပေးနိုင်ဖို့အတွက်လုပ်တဲ့နေရာမှာနိုင်ငံကအတိုင်းဝိုင်းနဲ့ဒေသတွင်းအဖွဲ့အစည်းတွေအနေနဲ့ပါဝင်နိုင်တဲ့အခမ်းအနားကိုဆွေးနွေးဖို့အခွင့်အရေးရစေမှာဖြစ်တယ်လို့လုံခြုံရေးကောင်စီအဖွဲ့ဝင်တွေကိုပေးပို့တဲ့စာထဲမှာဖော်ပြထားပါတယ်။ဗင်နီဇွဲလားနိုင်ငံဟာအခြေအနေပြန်ဆက်ဖို့ပြက်ကွက်နိုင်ခြင်းရှိလာနေတဲ့အချိန်မှာပဲဒီအစည်းအဝေးကိုလှုပ်ဆောင်ခဲ့တာဖြစ်ပါတယ်။ဒါပြင်ဗင်နီဇွဲလားနိုင်ငံရဲ့နိုင်ငံရေးပြဿနာတွေငွေကြေးတန်ဖိုးအဆမတန်ကျဆင်းမှုတွေနဲ့စားနပ်ဥက္ကဋ္ဌနဲ့ဆေးဝါးမလုံလောက်မှုတွေကြောင့်လွန်ခဲ့တဲ့6လအတွင်းဗင်နီဇွဲလားနိုင်ငံသား9သိန်းလောက်နိုင်ငံတွေကနေထွက်ပြေးခဲ့ကြတယ်လို့ကုလသမဂ္ဂရဲ့အကြေညာချက်ထဲမှာပြောထားပါတယ်ခင်ဗျာ။
အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ဟာစီးရီးယားနိုင်ငံနဲ့ပတ်သက်ပြီးတော့ပူးရဲကြေညာချက်တစ်ဆောင်ထုတ်ပြန်သွားခဲ့ပါတယ်။စီးရီးယားပြည်ပခန့်နဲ့ပတ်သက်ပြီးတော့စီးရီးယားဖြေရှင်းလို့မရဘူးဆိုတာကိုသူတို့ကသဘောတူကြောင်းကြေညာချက်ထုတ်ပြန်ခဲ့ကြတာဖြစ်ပါတယ်။သူတို့ကဗီယက်နမ်နိုင်ငံမှာကျင်းပခဲ့တဲ့ APEC အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုထိပ်သီးဆွေးနွေးပွဲရဲ့ဘေးဘန်းအဖြစ်နဲ့ကြေညာချက်ထုတ်ပြန်သွားတာပါ။ ဗီယက်နမ်နိုင်ငံတနင်္ဂနွေမှာကျင်းပခဲ့တဲ့အေပက်ခေါင်းဆောင်တွေရဲ့ထိပ်တီးဆွေးနွေးပွဲအတွက်အုပ်စုလိုက်ဓာတ်ပုံမရိုက်ခင်မှာသမ္မတထရမ့်နဲ့သမ္မတပူတင်တို့စကားပြောဆွေးနွေးခဲ့ကြတယ်လို့ရုရှားအရာရှိတွေကပြောပါတယ် IS Islamic Jihad ဖွဲ့ကိုခြေမုံ့မှုအတွက်အရေးတကြီးလှုံ့ဆော်မှုလိုအပ်ကြောင်းခေါင်းဆောင်နှစ်ဦးကကြေညာချက်မှာပြောထားပါတယ်
ပြီးတော့ဆီးရီးယားနိုင်ငံကိုချုပ်ချာအာဏာတည်ငြိမ်ရေးလွတ်လပ်စွာရပ်တည်နိုင်ရေးဒါတွေအတွက်လည်းအမေရိကန်ရဲ့ရုရှားတို့ကအလေးနဲ့ထားချောင်းပြောကြားသွားကြပါတယ်ဒီကြေညာချက်ကိုရုရှားနိုင်ငံသားရဲ့ဝန်ကြီးဌာနကထုတ်ပြန်ခဲ့တာဖြစ်ပါတယ်ရှင်
2017年嘛，杰克·约翰逊啊，哈，亚的困难的股票，都没差，那个路，冲给他撇的路，比较来吧，怎么样？那从亚的点那个买一点那叫那贵人来路，比较比给他撇吧的，股票的点上班的股子在头领对吧？没事，阿什·西费西伯也不帮上月木一百，退第二个嘛，工作也那不得路，美国跟咱们那多呢，他们家里人。 ပြင်းပြင်းပြောနေပေမဲ့လေညီလာခံကိုတက်ရောက်လာကြတဲ့နိုင်ငံတကာထိတ်တန့်လှုပ်ငန်းရှင်တွေကတော့စီးပွားရေးပူးပေါင်းဆောင်ရွက်မှုတွေပုံမအားကောင်းလာဖို့စိတ်အားထက်သန်နေပါတယ်။နိုင်ငံပေါင်း29နိုင်ငံပါဝင်တဲ့အေဖက်နှစ်ပတ်လေစီးပွားရေးညီလာခံကနေအရှိန်နဲ့အနောက်နိုင်ငံတွေကြားမြတ်တာတဲ့ကုန်သွယ်မှုတွေအားကောင်းလာဖို့လေအများကမျှော်လင့်နေပါတယ်ဒီအကြောင်း VOA သတင်းတောက်မြောက်အာစီခရဲ့သတင်းဆောင်မှာကိုတော့ကုအောင်လုံးကတင်ပြပေးထားပါတယ်ရှင်။မြတ်တာတဲ့ဇီးကွက်တွေ
We can no longer tolerate these chronic trade abuses.
ကလတ်ချက်ရှိကုန်သွယ်ရေးမှာအနိုင်ကျင့်လာတဲ့လုပ်ရည်တွေကိုဆက်လက်တီးခံသွားမှာမဟုတ်တဲ့အကြောင်းသမ္မတထရမ့်ပြောဆိုသွားတာပါ။ကုန်သွယ်ရေးမှာမျှတမှုမရှိဆုံးနိုင်ငံတွေနဲ့တရုတ်နိုင်ငံကိုပါထည့်သွင်းပြီးသမ္မတထရမ့်ကပြင်းပြထန်ထန်ပြောနေပေမဲ့လက်တွေ့မှာတော့
Economically, there are going to be areas of competition between China and the United States, you know, in other markets and so forth like that.
စီးပွားရေးရတခြားဈေးကွက်တွေမှာတရုတ်နဲ့အမေရိကန်တို့ကြားရှင်ပြိုင်မှုတွေများပြားရှိပါလိမ့်မယ်။ဒါပေမဲ့လည်းစီးပွားရေးအင်အားကြီးနိုင်ငံတွေဖြစ်ပူးပေါင်းဆောင်ရွက်မှုတွေနဲ့ရှင်ပြိုင်မှုတွေမှာကိုပိုင်နေရာရှိတယ်ဆိုတဲ့အချက်ကိုလက်ခံပြီးအတူတူကပူးပေါင်းရပ်တည်နိုင်မဲ့ပုံစံတစ်ခုကိုတည်ဆောက်နိုင်မယ်လို့ယူဆပါတယ်။ဝေဖန်သူတွေကတော့တရုတ်နိုင်ငံနဲ့ကုန်သွယ်မှုမှာအမေရိက
င်းလို့ပြောပါတယ်
Well, it's easy to be cynical about these things. The president flies halfway around the world and sits around with other leaders for a couple of days.
အဲ့ဒါမြင်နေကြည့်ရတာကလွယ်ပါတယ်။ကျွန်မအနေနဲ့ကမ္ဘာတစ်ပတ်ချမ်းကိုလေ့ရင်စီးသွားပြီးတခြားကောင်းဆောင်တွေနဲ့နေ့ရက်၃ရက်လောက်အတူထိုင်ပြီးအပေါ်ယံကိစ္စတွေကိုပြောကြဆိုကြတယ်လို့ထင်ရပေမဲ့တကယ်တော့အရေးကြီးတယ်လို့ကျွန်တော်ကတော့ယူဆပါတယ်။ဒါဟာအမေရိကန်သမ္မတအတွက်တခြားကောင်းဆောင်တွေနဲ့ထိတွေ့ခွင့်ရတဲ့ရှာရှာပပအခွင့်အရေးတစ်ခုပါ။
နိုင်ငံမောဆန်နိုင်ငံပါဝင်တဲ့ Pacific ရံဝန်နိုင်ငံတွေကြားသဘောတူညီချက် TPP ကနေထွက်ဖို့ဆုံးဖြတ်ချက်အတွက်တမန်ထွန်ပေါ်ဝေဖန်မှုတွေအကြီးကျယ်ထွက်ပေါ်ခဲ့ပေမဲ့ကမ္ဘာစီးပွားရေးအင်အားအကြီးဆုံးနှစ်နိုင်ငံဖြစ်တဲ့ American နဲ့တရုတ်တို့ကြားကြီးမားတဲ့ပူးပေါင်းဆောင်ရွက်မှုတွေကြောင့်အနာဂတ်မှာအရှိန်နဲ့အနောက်ကုန်သွယ်မှုတွေအားကောင်းလာမယ်လို့ American Mexico ကုန်သွယ်ရေးများအသင်းက Jim McLaughlin တို့လုပ်ငန်းရှင်တွေမျှော်လင့်နေကြပါတယ
် The 20th century was a very difficult century.But the 21st century has been so far fairly peaceful.
ဒီကနေ့20ရာစုခေတ်ဟာခက်ခဲတဲ့ရာစုနှစ်ဖြစ်ခဲ့ပြီးမြဲ21ရာစုကတော့အခုချိန်ထိအတော်ကိုငြိမ်းချမ်းနေပါတယ်။ကျောင်းနဲ့အမေရိကန်တို့ကပြည်သူ့ဆောင်တဲ့ဥဆောင်မှုတွေနဲ့အတူ Pacific ဒေသအတွက်သာမကကမ္ဘာကြီးအတွက်ပါအင်မတန်မှအပေါင်းလက္ခဏာဆောင်တဲ့ရာစုခေတ်တစ်ခုဖြစ်လာနိုင်ပါတယ်
။ကမ္ဘာထုတ်လုပ်မှုတဝက်ကျော်နဲ့ကုန်သွယ်မှုတွေအားလုံးရဲ့တဝက်နီးပါးကိုနေရာယူထားတဲ့ APEC ဖွဲ့ကတော့လုံးဟဲ့နှစ်ပေါင်း30နီးပါးကစတင်ဖွဲ့စည်းရတာဖြစ်ပြီးစီးပွားရေးဖွံ့ဖြိုးမှုအလင်းမြန်ဆုံးတိုင်းပြည်တွေပါဝင်နိုင်ငံပေါင်း22နိုင်ငံပါဝင်ဖွဲ့စည်းထားတာဖြစ်ပါတယ်ခင်ဗျာ
။ကိုအောင်လုံးတင်ပြခဲ့တာဖြစ်ပါတယ်။ တဆက်ထဲမှာပဲဒီအမေရိကန်သမ္မတဒေါ်နယ်ထရမ့်က American First American ပထမဆိုတဲ့နိုင်ငံခြားရေးမူဝါဒကိုချမှတ်ထားပေမဲ့လည်းရခိုင်ပြည်နယ်အရေးကို American အစိုးရအနေနဲ့အလေးထားလှုပ်ဆောင်နေပါတယ်လို့နိုင်ငံခြားရေးဌာနအကြီးဆုံးတာဝန်ရှိသူတူကပြောလိုက်ပါတယ်။ဒီကြက်တက်ကိုဖြေရှင်းရေးဒေါ်အောင်ဆန်းစုကြည်ပါဝင်အစိုးရအဖွဲ့တွေကတခြားလူတွေအနေနဲ့ရှစ်တိုးလှုပ်ဆောင်ဖို့အရေးကြီးတယ်လို့လည်းပြောပါတယ်။ American NPR အတန်လွင့်ဌာနနဲ့အမေရိကန်အတွင်းလက်ထောက်ဝန်ကြီးဟန်ရှော့ဖြစ်ဆိုတဲ့တချို့ကိုကောက်နှုတ်ပြီးတော့ကိုကြကြသိန်းကပြောပြပေးပါလိမ့်မယ်ရှင်
။အမေရိကန်ကပထမဦးစားပေးဖြစ်သတ်မှတ်တဲ့မူဝါဒကိုချမှတ်ကျင့်သုံးနေတဲ့သမ္မတဒေါ်နယ်ထရမ့်အစိုးရကရခိုင်ပြည်နယ်ရင်းနဲ့ပတ်သက်ပြီးအလေးနဲ့ထားလှုပ်ဆောင်ပါမလားဆိုတဲ့မေးခွန်းကိုအမေရိကန်ပြည်ထောင်စုလူဦးရေဒုက္ခသည်နဲ့ရွှေ့ပြောင်းနေထိုင်ရင်းဆိုင်ရာယာယီလက်ထောက်နိုင်ငံခြားရေးဝန်ကြီးဆိုင်မွန်ဟန်ရှော့ကအခုလိုပြန်ဖြေသွားတာပါ။
I think we have dug in. Ambassador Haley's spoken out, Secretary Tillerson has spoken out, the White House has spoken out. I led this delegation.
ဒီလိုကခိုင်မာလုပ်ထားတယ်လို့ယူဆပါတယ်။သမ္မတ Haley နိုင်ငံခြားရေးဝန်ကြီး Tillerson နဲ့သမ္မတ Imbiro တို့ကဒီကိစ္စကိုပြောဆိုထားတာတွေရှိပါတယ်။ဒီကုသလေအဖွဲ့ကိုကျွန်တော်ဥဆောင်သွားခဲ့တာပါ။နိုင်ငံခြားရေးဝန်ကြီးလည်းနောက်သတင်းမဆိုသွားပါလိမ့်မယ်။ဒါဟာအတော်လေးအကောင့်နဲ့တုံ့ပြန်လုပ်ဆောင်ချက်လို့ကျွန်တော်ယူဆပါတယ
်။ American ကအများပြည်သူဝန်ဆောင်မှုမီဒီယာတွေထဲမှာအကြီးအဆုံးတစ်ခုလို့ဆိုရမှာဖြစ်ပြီးတရင်တပတ်ကိုနားဆင်တဲ့ပရိသတ်အစီအတွက်တန်း30ကျော်ရှိတဲ့ NPR လို့ခေါ်တဲ့ National Public Radio အသံလွှင့်ဌာနနဲ့တောက်ကြံလေးကလုပ်တဲ့မေးမြန်းခန်းတွင်လက်ထောက်ဝန်ကြီးဟန်ရှော့ကအဲ့လိုဖြေသွားတာပါ Mr. Hanshaw ဟာလုပ်သက်နှစ်30ကျော်ရှိတဲ့ဝါရင်တန်တမန်တူဖြစ်ပါတယ်ပြီးခဲ့တဲ့အောက်တိုဘာလကုန်နဲ့နိုဝင်ဘာလဆန်းရက်တွေတုန်းကပဲအမေရိကန်နိုင်ငံခြားရေးဌာနအစိမ့်မြင့်ကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ကိုဦးဆောင်ပြီးမြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကိုတွားရောက်ခဲ့ပြီးတော့ရခိုင်ပြည်နယ်အကြက်တဲနဲ့ဒုက္ခသည်အရေးတို့ကိုပြောဆိုဆွေးနွေးခဲ့ပါသေးတယ်။ရခိုင်ပြည်အကြက်တဲပေါ်အမေရိကန်နေနဲ့အများကြီးထတ်လုပ်နိုင်ပါတယ်လို့လည်း NPR နဲ့မီးမြန်းကမ်းမှာမစ္စတာဟန်ရှော့ကပြောပါတယ
်။ Number 1 you know come from the humanitarian bureau at the State Department is continue humanitarian help.
Number 2 ကနိုင်ငံရေးဌာနအတွင်းနဲ့လူသားချင်းစာနာမှုအကူအညီတွေဆက်ပြီးပေးနေပါတယ်။ကျွန်တော်တို့ဟာပထမဆုံးကူညီလူတန်းခဲ့တဲ့နိုင်ငံမှာဘင်္ဂလားဒေ့ရှ်အစိုးရကိုပံ့ပိုးကူညီနေပါတယ်။ဒုက္ခသည်တွေကိုကူညီနေတဲ့နိုင်ငံတကာအဖွဲ့အစည်းတွေနဲ့ NGO တွေကိုပံ့ပိုးပေးနေပါတယ်။ဖြစ်နိုင်တယ်များအကူအညီများများပေးနိုင်ဖို့အတွက်ရှင်းလင်းပြီးစုစည်းတဲ့အစီအစဉ်တရားစီဖို့အစွမ်းကုန်ကြိုးပမ်းလုပ်ဆောင်နေပါတယ်
။ Nobel ငြိမ်းချမ်းရေးဆုရထားပြီးဒီမိုကရေစီနဲ့လူ့အခွင့်အရေးအတွက်နှစ်ပေါင်းများစွာကြံ့ကြံ့ခံရင်ဆိုင်တိုက်ပွဲဝင်ခဲ့တဲ့ဒေါ်ဆန်းစုကြည်ဦးဆောင်တဲ့အစိုးရဟာရခိုင်ပြည်နယ်ကမွတ်စလင်လူနည်းစုဒီကနေ့ကြုံတွေ့ခံစားရတဲ့အခြေအနေမျိုးတီရောက်အောင်ဘယ်လိုလုပ်ပြီးဖြစ်ခွင့်ပေးခဲ့တာလဲဆိုတဲ့မေးခွန်းကိုလက်ထောက်ဝန်ကြီးဟန်ရှော့ကမြန်မာနိုင်ငံဖြတ်သန်းခဲ့ရတာကိုထောက်ပြပြီးတော့ပြန်ဖြေခဲ့ပါတယ
်။ Burma is not an easy or simple subject. It's a country that's come out of 50 years of authoritarian rule and it's been very isolated from the rest.
မြန်မာနိုင်ငံကိစ္စဟာလွယ်ကူစဉ်းစားနေတဲ့အကြောင်းများစုမဟုတ်ပါဘူး
towards democracy.
ဒီနိုင်ငံဟာနှစ်ပေါင်း50ကျော်အာဏာရှင်ဥထုရေးအောက်ကယုံထွက်လာရတဲ့နိုင်ငံဖြစ်ပါတယ်။တစ်ကမ္ဘာလုံးနဲ့ဖီကြားအထူးကြံဖြစ်နေခဲ့တဲ့နိုင်ငံပါ။သူတို့လုံနေရတဲ့ဒီမိုကရေစီအစဉ်ပူပေါင်းရခက်ခဲပါတယ်။ဒါကြောင့်ဒေါ်အောင်ဆန်းစုကြည်ကင်ထားတဲ့အရသာဘက်နဲ့အရင်ကောင်းဆောင်တွေဖြစ်တဲ့စစ်ဖက်ကြားအာဏာခွဲဝေရေးဟာလုံရကင်ရခက်ခဲတဲ့လမ်းကြောင်းပါ
။ဒါပေမဲ့လည်းရခိုင်ပြည်အကြက်တဲကနေဖြစ်လာတဲ့အခြေအနေတွေကဒေါ်အောင်ဆန်းစုကြည်နှစ်ပေါင်းများစွာစူးစမ်းရယူခဲ့တဲ့တိုးတက်မှုတွေကိုခြေဖြတ်ပစ်နေပြီးသူ့အပေါ်အများယုံကြည်လက်ခံနိုင်မှုကိုပါဆုံးရှုံးရတာမျိုးဖြစ်မနေဘူးလားဆိုတဲ့ NBR ရဲ့မေးခွန်းကိုတော့
I don't feel that I can really comment on her credibility. She has a long history of taking really difficult steps and putting up with a house arrest.
Well, အများယုံကြည်လက်ခံနိုင်မှုနဲ့ပတ်သက်ပြီးကျွန်တော်တကယ်တမ်းမှတ်ချက်ပေးပြောဆိုနိုင်မယ်လို့မထင်ပါဘူး။သူဟာနှစ်ပေါင်းများစွာနေအခြေချုပ်ချထားခံခဲ့ရပြီးတကယ့်ကိုခက်ခဲတဲ့အခြေအနေတွေကိုရင်ဆိုင်ခဲ့တဲ့သမိုင်းကြောင်းစီကြီးရှိထားသူပါ။ဒါပေမဲ့လည်းသူနဲ့အစိုးရအဖွဲ့တဲကတခြားတာဝန်ရှိသူတွေဟာဒီကြတဲ့ကိုဖြစ်ချင်းရစ်တို့လှုပ်ဆောင်ဖို့အရေးကြီးတယ်လို့တော့ကျွန်တော်ယူဆပါတယ
်။လက်ထောက်ဝန်ကြီးဟန်ရှော့ဟာမြန်မာနိုင်ငံခီးစဉ်အတွင်းစစ်ဖက်ကောင်းဆောင်တွေနဲ့တွေ့ဆုံရတာမျိုးမရှိခဲ့ပေမဲ့နိုင်ငံခြားရေးဝန်ကြီး Rex Tillerson နိုဝင်ဘာလ15ရက်နေ့မြန်မာနိုင်ငံကိုသွားတဲ့အခါမှာတော့စစ်ဖက်ရောအရက်ဖက်ကောင်းဆောင်တွေနဲ့ပါတွေ့ဆုံဖို့ရှိတယ်လို့ပြောသွားပါတယ်ခင်ဗျာ
။ကိုကြကြသိမ့်တင်ပြခဲ့တာပါရှင်။လုံလုံရေးကောင်စီဥက္ကဋ္ဌရဲ့မြန်မာအရေးကြီးညာချက်ဟာရခိုင်ပြည်နယ်မြောက်ပိုင်းပြည်ထနာဖြည့်ရှင်းရေးမှာအရေးပါတဲ့ချက်လန်းအဆင့်ဖြစ်ကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်အက်တိုနီယိုဂူတာရက်စ်ကပြောကြားလိုက်ပါတယ်။ဒါ့အပြင်ကုလသမဂ္ဂအထွေထွေညီလာခံရဲ့ဒီနှစ်ဆုံးဖြတ်ချက်မှာမြန်မာအရေးထက်သွင်းဖို့ Sound line in Elus Subare, Yama Suya Begaro, Lonion Yakonsi, Jenya, Jago, Gangue Tabi, Guni Mute, and Dapizi Relule, Topian Taraba, my engine and got a piece on Seppi Piopia Marashi.
Many Dog Janiga, New York Gulatmaga, Tanajuma Pilote, Dre Mujoye, a two drinks are shilling boy a dre, no Wimala, Tawiniga, Tamakere, Nima Ji, Lonjon Yakonsi, Ukataye, Jenya, Jenapatalu, Duga Kulu Piobabari.
Well, I believe that the presidential statement was an important step forward.
ဒီပြောတာကလုံချုံရေးကောင်စီဥက္ကဋ္ဌရဲ့ဂျင်ညာချက်ဟာရှေးဆက်လှမ်းဖို့အရေးပါတဲ့အဆင့်ဖြစ်တယ်လို့သူယုံကြည်တဲ့အကြောင်းဒီလိုဆောင်ရွက်ရမှာလုံချုံရေးကောင်စီအနေနဲ့ရင်ဆိုင်ရတဲ့အကန့်အသတ်တွေရှိနေတယ်ဆိုတာတိတိတတ်တတ်သတိပြုမိကြောင်းဒါပြင်ကုလသမဂ္ဂအထွေထွေညီလာခံမှာအဖွဲ့ဝင်နိုင်ငံအတော်များများအစိုးပြုထားတာတခုရှိပြီးတော့ဒီရလကိုလည်းဆောင်ဆိုင်နေကြောင်းပြောသွားတာဖြစ so ပြုထားတဲ့အချက်ရှိနေကြောင်းနဲ့ဒီရနကူဆောင်ဆိုင်နေကြောင်းအန်တိုနီယိုဂူတာရက်စ်ကပြောသွားတာဖြစ်ပါတယ်။လုံခြုံရေးကောင်စီဥက္ကဋ္ဌရဲ့ကြေညာချက်မှရောအထွေထွေညီလာခံရဲ့ဆုံးဖြတ်ချက်အတွက်အဆိုပြုထားချက်မှရောကုလသမဂ္ဂအတွင်းရေးမှူးချုပ်ဘက်ကအရေးယူဆောင်ရွက်ဖို့အတွက်အကြံပြုချက်တွေနဲ့မေတ္တာရက်ခံချက်တွေအများအပြားပါဝင်ပါတယ်။ဒါရီအားလုံးကိုသူ့အနေနဲ့အပြည့်အဝအကောင့်ထဲပေါ်ဆောင်ရွက်မှာဖြစ်ကြောင်းအတွင်းရေးမှူးချုပ်ကပြောပါတယ်။မဖြစ်မနေလုံးဝဦးစားပေးဆောင်ရွက်ရမယ်လိုအပ်နေတဲ့အချက်တွေနဲ့ပတ်သက်လို့အတွင်းရေးမှူးချုပ်ကသတင်းတောက်တွေကိုအခုလိုပြောပါတယ်
။ And indeed we insist on the need to make sure not only that all violence against this population stops but also we need to insist on
သူပြောတာကအသေးချာဆောင်ရွက်ရမယ်လိုအပ်ချက်ကိုကုလသမဂ္ဂအနေနဲ့တောင်းဆိုရမှာဒေသခံတွေအပေါ်အကြမ်းဖက်မှုအလုံးရက်တန့်ရေးတွေမဟုတ်ဘဲရခိုင်ပြည်နယ်မြောက်ပိုင်းတစ်ခုလုံးမှာလူသားချင်းစာနာမှုအကူအညီတွေအတားအဆီးမရှိဝင်ခွင့်ပြုရေးကိုပါတောင်းဆိုဖို့လိုအပ်ကြောင်းဒါ့အပြင်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ကြတဲ့ဒေသခံမှန်သမျှအလုံးအတွက်နေရရင်းပြန်ခွင့်လုံလုံခြုံခြုံတိတ်ခါရှိရှိနဲ့လူလူလားလားပြန်နိုင်ရေးအခိုင်အမာပြောကြဖို့တောင်းဆိုကြောင်းဒေသခံတွေထွက်ခွာထွက်ပြေးရတဲ့မူလနေရာတွေစီပြန်သွားလို့မရတဲ့ဒုက္ခသည်စခန်းတွေမှာမထားဘဲသူတို့ရဲ့နေရရင်းရွာတွေစုကိုပြန်သွားခွင့်ပြုဖို့လေကုလသမဂ္ဂအနေနဲ့တောင်းဆိုကြောင်းပြောသွားတာဖြစ်ပါတယ်။ဒါအပြင်နေရရင်းပြန်နေထိုင်ခွင့်ပြုဖို့နဲ့တရားဝင်အထောက်အထားစာရွက်စာရမ်းတွေထုတ်ပေးဖို့စတဲ့အဓိကကြတဲ့အခြေခံအကြောင်းရင်းတွေကိုဖြေရှင်းဖို့လိုအပ်ကြောင်းလည်းကုလသမဂ္ဂအကြီးအမှုချုပ်ကပြောပါတယ
်။ On the other hand, go on considering that it is absolutely essential to address the root cause of the problem which
ပြောသားတာကအခြားတစ်ဖက်မှာလည်းပြဿနာရဲ့အခြေခံအကြောင်းရင်းကိုဖြေရှင်းဖို့အမှန်တကယ်လိုအပ်ချက်တွေကိုကုလသမဂ္ဂဘက်ကစဉ်းစားနေပြီးဒီအကြောင်းရင်းတွေဟာနိုင်ငံသားဖြစ်ခွင့်နဲ့ဒေသခံတွေရဲ့တရားဝင်နေထိုင်ခွင့်စတဲ့ပြဿနာတွေပေါ်မှာအများကြီးမူတည်နေတယ်လို့ပြောသားတာဖြစ်ပါတယ်။သူတို့တွေဟာခွဲခြားဆက်ဆံခံရပြီးဒီအတွက်လည်းအခုချိန်မှာနိုင်ငံမဲ့ဖြစ်နေတယ်လို့ Mr. Guterres ကပြောပါတယ်။ဒါအပြင်ရခိုင်ပြည်နယ်ပြဿနာကိုအအောင်မြင်မြင်ဖြေရှင်းနိုင်ရေးဩစာရှိတဲ့နယ်ပယ်အားလုံးကနေညှိနှိုင်းဆောင်ရွက်သွားမှာဖြစ်တယ်လို့လည်း Mr. Guterres ကသတင်းတောက်တွေကိုပြောပါရယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပျက်ခဲ့တဲ့အခြေအနေတွေဟာအလွတ်အလွန်ကိုဝန်းနေကြေကွဲပွေကောင်းကြောင်းနဲ့ဒီလိုအကြမ်းဖက်မှုတွေကိုကျူးလွန်တဲ့အတိုင်းအတာပမာဏနဲ့ပတ်သက်လို့ကုလသမဂ္ဂအနေနဲ့နှုတ်ဆက်နေလို့မရနိုင်ဘူးလို့လည်းအတွေ့အမှုချုပ် Antonio Guterres ကသတင်းတောက်တွေကိုပြောပါရယ်ရှင်။
ဆရာခင်ဗျာရှင်ဆဲစုနှစ်ပေါင်းများစွာအတွင်းအရက်သားဆွေရတရပေါ်ပေါက်လာခဲ့တဲ့ရွေးကောက်ပွဲတွေကျင်းပခဲ့တာအခုဆိုရင်နှစ်နှစ်ပြည့်သွားခဲ့ပါပြီ။ပြောင်းလဲချိန်ကြံပြီးဆိုတဲ့စာပုံနဲ့ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့မြူသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအနေနဲ့နှစ်နှစ်ပြည့်လာချိန်မှာအပြောင်းလဲတွေဘယ်လောက်ထိဆောင်ကျဉ်ပေးနိုင်ခဲ့ပါပြီလဲ။မဲဆန္ဒရှင်တွေရဲ့မျှော်လင့်ချက်တွေဘယ်လောက်ထိပြည့်ဝခဲ့ကြပါပြီလဲဆိုတာကို VOES နေနေညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလို့သူတွေအနေနဲ့ VOES ဖုန်းနံပါတ်1392 3955 5555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။နေ့နေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ။
အခုစနေညတိုက်ရိုက်လေလိုင်းဆွေးနွေးခန်းကိုည9:00ခွဲမှာစတင်မှာဖြစ်ပါရရှင်။ဆက်လက်ပြီးတော့ဒီချင်းပြည်နယ်ကတိုက်ပွဲအခြေအနေဘက်ကိုတလဲကြည့်ကြရအောင်ပါ။ချင်းပြည်နယ်ပလဲဝါမြို့ရဲရခိုင်တပ် AA နဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲတွေပြင်းထန်လာနေတဲ့အတွက်ချင်းပြည်သူတွေအသက်ဘေးလွတ်အောင်တင်းရှောင်နေကြရတယ်လို့ဒေသခံတွေကပြောပါရတယ်။လမ်းမန်းဆက်သွယ်ရေးအခက်အခဲဖြစ်ပြီးဒေသအဖွံ့ဖြိုးရေးနောက်ကျနေတဲ့ချင်းပြည်နယ်ရဲအခုလိုရခိုင်တပ်နဲ့မြန်မာစစ်တပ်တို့စစ်ရေးတင်းမာမှုတွေဖြစ်ပေါ်လာနေတဲ့အပေါ်မှာတိုက်ပွဲတွေကိုရပ်ပြေးဖို့ချင်းပြည်သူတွေကတောင်းဆိုနေကြပါတယ်ဒီအကြောင်းပြည်စုံကိုမဆုမွန်ကဆက်ပြီးပြောပြပေးပါလိမ့်မယ်ရှင်
နိုဝင်ဘာလ၂ရက်နေ့ကနေစလို့ချင်းပြည်နယ်ပလဝမြို့နယ်တဲ့မြမအစိုးရတပ်နဲ့ရခိုင်တပ် AA တို့အကြားတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားနေတဲ့အတွက်ဒေသခံချင်းပြည်သူတွေဟာအိုးအိမ်ဆုံးခွာထွက်ပြေးတိမ်းရှောင်နေကြရပါတယ်။အခုလိုနယ်မြေထဲမှာရခိုင်တပ်နဲ့မြမစစ်တပ်တို့ကြားစစ်ရေးတင်းမာလာတဲ့အနေအထားပေါ်ချင်းပြည်သူတွေဘက်ကစိတ်မသက်မသာဖြစ်ရတယ်လို့ဒေသရင်းတည်ငြိမ်အေဂျင်စီအမြန်ဆုံးစစ်မီးငြိမ်အောင်ဆောင်ရွက်ပေးဖို့ကိုလည်းတပ်ဆိုင်နဲ့ပြည်နယ်အစိုးရနဲ့ပြည်ထောင်စုအစိုးရကိုချင်းပြည်သူတွေကတောင်းဆိုနေကြပါတယ်။နှစ်ဖက်လက်နက်ကင်တပ်တွေအနေနဲ့အမြန်ဆုံးတိုက်ပွဲရပ်ပေးဖို့ပြည်သူတွေကတောင်းဆိုတဲ့အကြောင်းချင်းမျိုးသားဒီမိုကရက်တစ်ပါတီရဲ့အတွင်းအမှုဆလိုက်ကျဲအိုဘီထောင်ကပြောပြပါတယ်
။အေးအနေနဲ့အဲ့ဒီနေရာမှာတက်မဆွဲဖို့ဒီတက်မတော်အနေနဲ့ process ရှင်မှုလူဟာမျိုးတွေလုံးဝမလုပ်ဖို့နဲ့တိုက်ပွဲကိုတက်နိုင်တလို့ရှောင်ရှားဖို့နဲ့နောက်ပြီးလို့ရှိရင်ဒီတစ်ဖက်စလုံးကအေးရောတက်မတော်ဖက်ကရောတစ်ဖက်စလုံးကကိုမြေတယ်ဆိုတာမျိုးရန်တူကိုဟိုဆက်တွေ့ပြုတ်တယ်ဆိုတာမျိုးနဲ့ရွာသားတွေကိုဟိုနှင်းပန်းနဲ့ဆက်တာမျိုးဟိုဒီလူခွင့်ကြီးချုပ်ဒီချုပ်ဖောက်ရရောက်နေတဲ့လောက်ရမျိုးကိုလုံးဝမလောက်ဖို့နဲ့သူတဖြစ်ချင်းပြင်းနေအစိုးရကနေပြီးတော့တာဝန်ရှိတဲ့သူတွေကဒီချိန်မှာပလဲဝါမှာရှိတဲ့နေကြတာဝန်ရှိတဲ့သူတွေတွားရောက်ပြီးတော့ဒေသခံပြည်သူတို့ထုနဲ့ဆက်တွေ့ပြီးတော့မှဟိုကိုယ်တိုင်ကိုယ်ကျနောက်ဆောင်ပြီးတော့ဖြည့်ရှင်းရမယ်အပိုင်းတွေရှိတယ်ဗျ
မြန်မာတပ်ဖက်ကတော့ရခိုင်တပ်နေမြေတွေထဲဆက်ပြီးတော့ထိုးစစ်အရှိန်မြင့်လာနေတဲ့အတွက်တိုက်ပွဲကြီးတွေဇက်တိုက်ဖြစ်ပွားလာနိုင်လို့ဒီဒေသတဝိုက်မှာဒေသခံတွေခီးသွားလာခြင်းမပြုဖို့နဲ့မဖြစ်မနေသွားကြရရင်လည်းသတိထားကြဖို့ရခိုင်တပ်ဖက်ကသတိပေးနှိုးဆော်ဖြန့်ဝေထားပေမဲ့လို့ပြီးခဲ့တဲ့နိုဝင်ဘာလ10ရက်နေ့တုန်းကတော့ AA တပ်ဖက်ကနေစစ်တပ်ရိခါတေဆက်လေးကိုပြစ်ခတ်တိုက်ခိုက်ခဲ့တာကြောင့်ចောင်းသားတဦးတေဆုံးပြီးတော့ဒေသခံပြည်သူတချို့ထိခိုက်ဒဏ်ရာရရှိခဲ့ကြောင်းချင်းပြည်နယ်အစိုးရဘက်ကသတင်းထုတ်ပြန်ထားပါတယ်ရှင်
။မဆုမွန်တင်ပြခဲ့တာပါရှင် VOA မြန်မာပိုင်းစနေနေ့ညနေအစီအစဉ်ကိုနားဆင်နေကြတာဖြစ်ပါတယ်။နောက်တစ်နေ့ကြာည9:00ကနေ10:00အထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့လိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်အခုတော့သတင်းအကျဉ်းချုပ်ကိုမှအေသနာကြော်ကြေညာပေးပါမယ်ရှင
်အမေရိကန်သမ္မတဒေါ်နယ်ထရမ့်မှာဗီယက်နမ်နိုင်ငံမှာထိပ်ပိုင်းခေါင်းဆောင်တွေနဲ့တွေ့ဆုံပြီးတဲ့နောက်နိုင်ငံတော်ညစာစာပွဲတွေညနေပိုင်းမှာဟန်နွိုင်းမြို့တော်ကိုရောက်ရှိလာခဲ့ပါတယ်မစ္စတာထရမ့်ကအာရှပစိဖစ်စီးပွားရေးဘူးပေါင်းဆောင်ရွက်မှု APEC ထိပ်သီးညီလာခံကျင်းပတဲ့ဒန်နိုင်းမြို့ကနေရောက်လာခဲ့တာဖြစ်ပါတယ်အဲ့ဒီစီးပွားရေးဆုံးမှာလောလောဆယ်ကုန်တယ်မှုနဲ့ဒေတာရင်းပို့ပြီးနိနိကဲကဲလှုပ်ဆောင်ဖို့အားလုံးသဘောတူကြည့်ခဲ့ကြကြောင်းကြေညာချက်ထုတ်ပြန်ခဲ့ကြပါတယ်။အမေရိကန်ပြည်အစုကနှုတ်ထွက်လိုက်တဲ့ Pacific ရေဝင်နိုင်ငံများပူးပေါင်းဆောင်ရွက်မှုအဖွဲ့ TPP ဖွဲ့ဝင်နိုင်ငံ17နိုင်ငံကကုန်သွယ်ရေးဝန်ကြီးတွေဟာစနေနေ့အစောပိုင်းကပဲအမေရိကန်နိုင်ငံမပါဘဲနဲ့ကုန်သွယ်ရေးသဘောတူညီမှုအတိတ်တရက်ကိုချုပ်ဆိုနိုင်ခဲ့ပါတယ်။ကနေဒါကုန်သွယ်ရေးဝန်ကြီးကတော့ဒီသဘောတူညီချက်ချက်ဟာအလွန်ကိုတိုးတက်မှုရှိတဲ့သဘောတူညီချက်ဖြစ်တယ်ဆိုပြီးတော့ကုန်ပြူကြောင်ပြောကြားသွားခဲ့ပါတယ်။အမေရိကန်နဲ့တောင်ကိုရီးယားနှစ်နိုင်ငံပူးရဲစစ်ရေးလေ့ကျင့်မှုတွေကို Pacific သမုဒ္ဒရာအနောက်ခြမ်းမှာဒီကနေ့စတင်လိုက်ပါတယ်။ဒါ့အပြင်အမေရိကန်ကလေယာဉ်တင်စစ်သင်္ဘော3စင်းကလည်းဂျပန်နိုင်ငံကအကြီးဆုံးစစ်သင်္ဘောနဲ့အတူမနေ့ကတနင်္ဂနွေမှာတီးခြားစစ်ရေးလေ့ကျင့်မှုတွေပြုလုပ်သွားမှာဖြစ်ပါတယ်။ဂျပန်ပင်လယ်ပြင်နဲ့အရှေ့တရုတ်ပင်လယ်ပြင်မှာပြုလုပ်မယ့်အဲဒီစစ်ရေးလေ့ကျင့်မှုတွေကိုတော့ဂျပန်နိုင်ငံရဲ့အကြီးဆုံးရဟတ်ယာဉ်တင်သင်္ဘော20စင်းကဒဇင်းနဲ့အဆောင်သင်္ဘော20စင်းတို့လည်းပါဝင်မှာဖြစ်တယ်လို့ဂျပန်နိုင်ငံရဲ့ရေးတကပြောကြားသွားပါတယ်။အရှေ့အာရှနိုင်ငံများအဖွဲ့အာဆီယံထိပ်သီးဆွေးနွေးပွဲအပအဝင်ဆက်ဆက်ဆွေးနွေးပွဲတွေတက်ရောက်ဖို့အတွက်မြန်မာနိုင်ငံကနေပြီးတော့အကြံပေးနိုင်ငံတော်အကြံပေးပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ဒီကနေ့စနေနေ့မှာပဲဖိလစ်ပိုင်နိုင်ငံကိုရောက်ရှိသွားပါတယ်။အဲ့မှာတော့ဆွေးနွေးပွဲတွေတက်ရောက်တဲ့အခါမှာမြန်မာနိုင်ငံရခိုင်မြောက်ပိုင်းဒေသကပဋိပက္ခတွေကြောင့်ရိုဟင်ဂျာ6သိန်းကျော်တစ်ဖက်နိုင်ငံကိုထွက်ပြေးရတဲ့ကိစ္စနဲ့ပတ်သက်လို့ဖြည့်ရှင်းဖို့ကိုနိုင်ငံတကာခေါင်းဆောင်တွေကသူ့ကို PR ပေးလာကြမှာနဲ့ကြုံရမယ်လို့ခန့်မှန်းရပါတယ်ရှင်။
တဲ့ရင်ချင်းချက်ကိုမိုက်တနာကြော်ကြညာပေးခဲ့တာပါဒီညနေအစီအစဉ်ထုတ်လုပ်ရမူကမှစုမှုဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့နက်ရှောခက်လေးဖြစ်ပါတယ်ကျွန်မရှားဖောင်းပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးသွားတာပါ VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာဆန်လူချင်းညနေ6နာရီခွဲနဲ့9နာရီအထိ9.19 16.25 တို့ကနေတိုက်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်သောရရှင်များအားလုံးကိုရောစိတ်ပါရွှင်လန်းချမ်းမြေ့ကြပါစေ VOA မြန်မာပိုင်းအစီအစဉ်ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.